ဂျမနီနိုင်ငံဘာလင်မြို့တော်တဲကခရစ်စမတ်ဈေးပွဲတော်တစ်ခုကိုလော်ရီကားနဲ့ဝင်ပြီးတော့အတင်းတိုက်ခိုက်ပြီးတော့အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်ပွားပြီးနောက်မှာဂျမနီနိုင်ငံအပါအဝင်ဥရောပနိုင်ငံတွေမှာလုံခြုံရေးတိုးမြှင့်ထားပါတယ်အခုလိုအချိန်မျိုးမှာခရစ်စမတ်ပွဲကိုအထူးအလေးထားပြီးတခန်းတနာကျင်းပလို့ရှိကြတဲ့ဥရောပဒေသတွေကတော့ခုလိုအကြမ်းဖက်တိုက်ခိုက်မှုကြောင့်ထိတ်လန့်ကြောင်ရွံ့နေမှာမဟုတ်ဘူးလို့ပြောဆိုနေကြပါတယ်။ဘာလင်မြို့တိုက်ခိုက်မှုဖြစ်ပွားပြီးနောက်ဆက်တွဲအခြေအနေကိုတော့မတ်ဆုမြတ်မွန်ကတင်ပြထားပါတယ
်။တနင်္လာနေ့ညပိုင်းကလူပေါင်း12ယောက်တေဆုံးခဲ့ရတဲ့ဘာလင်မြို့ကခရစ်စမတ်ဈေးပွဲတော်ဈေးတန်းတိုက်ခိုက်ခံရမှုဟာအကြမ်းဖက်တိုက်ခိုက်မှုအဖြစ်ယူဆနိုင်တယ်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကပြောကြားခဲ့ပါတယ်။ခရစ်စမတ်ကာလပျော်ပျော်ပါပါနဲ့လက်ဆောင်တွေဝယ်ကြအပြင်ထွက်စားတောက်ကြတဲ့အချိန်မျိုးမှာတိုက်ခိုက်မှုဖြစ်ခဲ့တဲ့အတွက်လူတွေအတော်လေးထိတ်လန့်သွားခဲ့ကြတယ်လို့ဘာလင်မြို့မှာနေထိုင်တဲ့ဘာလင်ဟွန်ဘော့တက္ကသိုလ်အကတိကဟောင်းဦးခမောင်စောကပြောပြပါတယ်
။ကိလန်လာစားတော့လည်းဖြစ်နေကြတာပေါ့လေလူတွေဒီနေ့ဆိုလို့ရှိရင်လည်းတို့လွန်ညွေးကြီးရန်ချထားတယ်။နောက်ပြီးတော့ဘာလင်မှာခရစ်စမတ်မားကတ်ကြီးကိုပိတ်ထားတယ်ဝင်နေရင်ထိမှန်တယ်။နောက်ဖြစ်တဲ့နေရာမှာသွားပြီးတော့သူတို့ပြောင်းနေနေထုံးမယ်ပန်းကွေလေးချမယ်။ဘဏ္ဍာလေးနေမယ်သူတို့ဆွတ်တောင်းပွဲနဲ့လုပ်တယ်အဲဒီနာရှိတဲ့ charge တဲ့မှာ။အဲ့တော့သူတို့ပြည်ံဘာသာဒီကိုင်းပေါင်းစုံနေမကဘူး။ဒီမွတ်စလင်တွေရောဂျူးဘာသာဝင်ဘာသာရေးခေါင်းဆောင်တွေရောခုပ်ပြီးတော့သူတို့ဆွတ်တောင်းပွဲလုပ်တယ်လေ
။လော်ရီကားနဲ့ဈေးဆိုင်တန်းတွေကိုအတင်းဝင်တိုက်ခိုက်တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့ကတော့ဆိုပါတယ်။တိုက်ခိုက်မှုဖြစ်ပြီးဖမ်းဆီးခဲ့တဲ့မတင်ကားသူကိုအထောက်အထားမလုံလောက်တဲ့အတွက်ရဲကပြန်လွှတ်ပေးခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်လူတွေဟာထိတ်လန့်နေပေမဲ့အသွားအလာမပြတ်ဘူးလို့တိုက်ခိုက်ခံရတဲ့ခရစ်စမတ်ဈေးဆိုင်တွေစီကိုပြီးခဲ့တဲ့သတင်းဘက်ကပဲရောက်ခဲ့တဲ့ဘာလင်မြို့မှာနေသူမန်နီလာတော်ကပြောပါတယ်
။ကျွန်တော်အမြင်ကတော့ပုံမှန်ပဲသွားလာနေကြတာဒါပေမဲ့စိုးရိမ်စိတ်တွေတော့ရှိရင်ကျွန်တော်ကလည်းရှိပါတယ်။ဒါပေမဲ့တစ်ခါတော့ထပ်ဖြစ်လာရင်လည်းဆိုတာတွက်ပါတယ်။အားကြောင့်စိုးရိမ်တာကလူစုစုဆိုရင်သွားဖို့ရပါရင်ကြောက်သွားတာပေါ့လေအဲ့ဒီစီကကျွန်တော်တို့အိမ်နဲ့တိတ်မဝေးဘူးအဲပြီးခဲ့တဲ့အပတ်ကအဲဒီဟန်ဂရီမှာကျောင်းတက်နေတဲ့ဗမာကျောင်းသားတွေလာလေကြလို့ကျွန်တော်အဲ့ဒီစီကိုပဲလိုက်ပို့ဘူးသေးတယ
်ဘာလင်မြို့တော်မှာတနင်္လာနေ့ကတိုက်ခိုက်ခံရတဲ့အတွက်ဂျာမနီနိုင်ငံတွေကတခြားမြို့တွေမှာလည်းလုံခြုံရေးတွေကိုတင်းကျပ်ထားပါတယ်လူစီကားတဲ့နေရာတွေစီသတိထားသွားလာကြဖို့လည်းအစိုးရကနှိုးဆော်နေတယ်လို့ Frankfurt မြို့မှာနေတဲ့ကိုဖြိုးကပြောပြပါတယ်
လမ်းဆောင်လမ်းကွာတိုင်းမှာလည်းသူတို့အင်အားတော်တော်တိုးပြီးတော့ရဲကားတွေနှစ်စီးနှစ်စီးလောက်ချထားတာတွေ့တယ်။ညဘက်အခုခရစ်စမတ်ဈေးတန်းနေပါတယ်ဆိုရင်တော့လူနေနေကျဲတယ်ဗျ။အရင်နေ့တွေကတော်တော်များတယ်ကျွန်တော်တို့လည်းဒီနေ့ဖြတ်လာတိုင်းမှာဈေးတန်းကပဲဒါပေမဲ့တော်တော်ကျဲတယ်တော်တော်ကြီးကိုကျဲတယ်လူမရှိသလောက်ပဲဒီမှာဒီပြမျိုးတော့မသိဘူးဗျကျွန်တော်တို့ဒီ front book ကလည်းလူတော်တော်ကျဲသွားတယ်ဗျ။ဒီအစိုးရကပေါ့လေဒီလူအရန်စီကားတဲ့နေရာတို့ဘာတို့ပေါ့လေအသွားလာအနေဆိုင်ပြီးတော့ဟိုဘေးပတ်ဝန်းကျင်ကိုကျူးဆိုင်ဖို့ပါဘို့သူ့ radio ကတော့သူ့ကြီးညာထားတယ်ခင်ဗျာလူများတဲ့နေရာတွေပေါ့အဓိကတော့လူများတဲ့နေရာတွေပေါ့အဲ့လိုမျိုးတိုးစော်ထားတယ်ခင်ဗျာအစားစားအရင်ရစီရင်ဖို့
Christmas Gala ဥရောပနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်တဲ့အတွက်သတိထားသွားလာကြဖို့ American နိုင်ငံသားရေးဌာနကလည်းခီးသွွားနှိုးစော်ချက်ကိုထုတ်ပြန်ထားပါတယ်တနင်္လာနေ့တုန်းက Germany မှာတိုက်ခိုက်ခံရတဲ့ပုံစံမျိုးလူအုပ်ကြီးတဲ့ကိုလော်ရီကားနဲ့အတင်းဝင်တိုက်မှုဟာပြင်သစ်နိုင်ငံတောင်ပိုင်း Nice မြို့မှာဇူလိုင်လကပဲဖြစ်ပွားခဲ့ပါသေးတယ်။အကြမ်းဖက်တိုက်ခိုက်ခံရမှုတွေမကြာခဏဖြစ်နေတဲ့ပြင်သစ်နိုင်ငံမှာအခုဆိုရင်လုံခြုံရေးကိုပို့ပြီးတော့တင်းကျပ်ထားပါတယ်။ပါရီမြို့တော်မှာနေသူမတ်စောတူစာကတော့တခြားဥရောပတိုက်သားတွေလိုပဲပါရီမြို့သူမျိုးသားတွေအနေနဲ့အကြမ်းဖက်သမားတွေဖြစ်စေခြင်းတို့ကြောက်သွားမှာတော့မဟုတ်ဘူးလို့ဆိုပါတယ်
။ကြောက်သွားလားဆိုတော့ကြောက်သွားတဲ့စိတ်လုံးဝမရှိပါဘူး။ဒီတိုင်းလိုပဲကျွန်တော်တို့ဒီ Paris မြို့ခလေးအောင်မရှိတဲ့အရှောင်းစည်းလေးတွေလမ်းမကြီးပေါ့နော်အဲ့မှာဟိုဒီပြင်သစ်နိုင်ငံရဲ့သူကတော့အလှဆုံးလမ်းမဆိုပြီးတော့အဲ့မှာအမြဲတမ်းခရစ်စတ်ပွဲတော်အကြီးကြီးကျင်းပါတယ်လေအဲ့မှာကျွန်တော်အမြဲတမ်းနှစ်တိုင်းကလေးတွေနဲ့တွားပြီးပျော်ပျော်ရွှင်ရွှင်ကစားကြစားကြတောက်ကြလမ်းလျှောက်ကြပေါ့နော်လုပ်နေကြပါအဲ့တော့မနေ့ကတွားဖို့ရည်ရွယ်ထားပါတယ်တွားဖို့အဆုံးပြေပြီးအဲ့ဒါထုံးစံမတိုင်းဘူးပေါ့နော်တွားကြမယ်ကလေးတွေနဲ့ပျော်ပျော်ရွှင်ရွှင်အတူတူကြောက်သွားလို့ဆိုပြီးကိုအိုအပြစ်မထတာတော့မရှိတော့ပါဘူးမဟုတ်လို့ရှိရင်ဒီကဘာကြီးကသူတို့လက်ထဲဒီအကြမ်းဖက်တွေတဲ့လူတွေရောက်တော့တော့မှလည်းကျွန်တော်ကြောက်နေလို့ရှိရင်ဟုတ်တယ်မှာမ
ြေထဲပင်လယ်ကိုဖြတ်ပြီးလာကြတဲ့ဆီးရီးယားစစ်ပြေးဒုက္ခသည်တွေအပါအဝင်ဒုက္ခသည်တွေနဲ့နိုင်ငံပြောင်းအခြေချသူတွေသိမ့်တဲ့ချီကိုဂျာမနီနိုင်ငံကလက်ခံထားပါတယ်အဲ့လိုအများအများကိုလက်ခံထားတဲ့အပေါ်မချေနှက်သူတွေကဝင်ကြီးချုပ်အင်္ဂလာမာကယ်အစိုးရကိုအရင်တည်းကဝေဖန်နေကြတာပါအခုလို12ယောက်တေဆုံးပြီးတော့49ယောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကြောင့်အစိုးရအတွက်ထိခိုက်စရာဖြစ်တယ်လို့ဘာလင်ဟွန်ဘော့တက္ကသိုလ်ကတိကဟောင်းဦးခမောင်စောကသုံးသပ်ပါတယ
်အစိုးရကလည်းမနက်ပိုင်းကပဲသူတို့ TV ကနေပြောသွားတာပဲဟိုဘာမှသူတို့တရေမရသေးငယ်ခုနပုံမချပါနဲ့ဘာမချပါနဲ့ပြောနေရတယ်ဆိုလိုတာက ဒီမှာလဲ immigrant ကိုဆန့်ကျင်တဲ့ပါတီရှိတယ်အဲ့ဒီပါတီတွေရောချက်ချင်းထအော်ယူရောဒါမန်ဒီကန်ဝန်ဂျာမဝင်းယူအန်ဂျလာမက်နမစမချမနလူတပန်းတော်တွန်းလာတဲ့ကိစ္စကြောင့်ဖြစ်တယ်ဗောအဲ့ဒီအကြောင်းပေါ်ကြရဖြစ်ရတဲ့လူတို့ပါတီတခုကတော့ထအော်တယ်ဩရန်တေကာပါတီမဒီယန်တူတူမီနီဂရင်းပါတီလို leftist ပါတီလို WR ရမလို့ရပါနဲ့မမမသိကြပါနဲ့မပြောပါနဲ့ဟုတ်အဲ့ဒါမျိုးတို့လူတွေကိုဖြောင်းပြနေတဲ့သဘောရှိတာပေါ့လူတွေကျွန်တော်မိမစိတ်ထမှာတော့တော်တော်လေးမကောင်းဖြစ်တယ်တစ်ပြင်းကဂျာမနီမှာဒီခရစ်စတာပွဲဆိုတာကတို့တွေအင်တန်အတော်မြတ်ထားတဲ့ပွဲကိုအဲ့လိုပွဲမျိုးမှာလုပ်တယ်ဆိုတာတို့စိတ်ထမှာနည်းနည်းမကောင်းဖြစ်တယ်ဘာအကျိုးတရားမှုဖြစ်မလဲဆိုရင်တခုကတော့ချိန်တည်တာရှိတယ်အခုဒီလက်ရှိအဆိုးနေတဲ့ဒီ CDU ပါတီဟာနောက်တစ်ခါယူကောက်ပွဲကြရင်တော့အရင်ကရတ်လုံးမဲရီတော့သူမရဘူးမဲရီတော့မင်းများဆုံးရှုံးကုန်နေမယ
်အကျန်းဖက်ဝါဒီတွေရဲ့လက်ချက်ဖြစ်ပုံရတဲ့တိုက်ခိုက်မှုကြောင့်ဥရောပတခြားမျိုးတွေကခရစ်စမတ်ပွဲတော်တွေဈေးပွဲတော်တွေနဲ့အထင်ကရနေရာတွေမှာလဲလုံခြုံရေးကျဉ်းကျပ်တဲ့အစီအစဉ်တွေကိုလုပ်နေကြပါတယ်ရှင်